ဟုတ်ကဲ့ပါရှင်မန္တလေးတိုင်းပြည်ကြီးတော်ကုန်းမြို့နယ်စက်မှုဇုံအမှတ်1ကစင်ကဘာချင်းမြင့်ဆက်ယုံကရာကနန်းရှိမဲ့ဆက်ယုံအလုသမားတွေဟာနိုင်ရက်တွေမှာပါလောက်ခလဆာဖြတ်တောက်တာတွေရှိတဲ့အပြင်အလုသမားအဖွဲ့တွေဖွဲ့စည်းတာကိုပါချိန်ချောက်တာတွေရှိလာတာကြောင့်ဆက်ယုံအဝင်ဝမှာဒီနေ့ဆန္ဒပြကြတာလို့ပြောပါရယ်စင်ကဘာချင်းမြင့်ဆက်ယုံကအလုသမားတွေဆန္ဒပြတာဟာဒီတစ်ချိန်နဲ့ဆိုရင်၄ချိန်မြောက်ဖြစ်ပါရယ်၃ချိန်မြောက်တုန်းကအလုရှင်နဲ့သဘောတူထားတဲ့အချက်တွေကိုအလုရှင်ဘက်ကချိုးဖောက်တယ်လို့အလုသမားတွေကပြောကြပါရယ်ဆန္ဒပြဆက်ယုံအလုသမားကိုဇာနီကျော်က RFA ကိုအခုလိုပြောပါရယ
်အလုရှင်ဘက်ကဒီလုသမားအဖွဲ့ကြီးဖွဲ့တာဝင်ခါသားတွေချိန်ချောက်တယ်ဗျမဖွဲ့စည်းခြင်းနဲ့ဆားနေတယ်ကျွန်တော်တို့ဒီအဲမှာဖွဲ့စည်းဖွဲ့လို့ရှင်မထောင်မလားချမယ်တနေ့ချမယ်အထူးသဖြင့်လုသမားတွေအသေးစိတ်အဲ့လိုချိန်ချောက်တာဗျပြီးတော့ကျွန်တော်တို့ကကျွန်တော်လုံမရဆဲနိုင်ပြီးတော့ကျွန်တော်တို့၃လ6လ2003မှာကျွန်တော်တခါပြရသေးတယ်လေအဲ့ဒီမှာကလုပ်ပြရဗျတနေ့မလည်နေဘူးတနေ့မလည်နေဆိုတော့စနေနေ့မှာကျွန်တော်တို့ခွေးလည်းဒီဆိုလို့ရှိရင်ဒီတနင်္ဂနွေနေ့ပြည့်ပါဆိုတော့2ရက်ဖြစ်တယ်ဗျ။အဲ့တော့အခုလို့ရှိရင်ကဒီအလုပ်ပြည့်ကတနင်္ဂနွေနေ့စနေနေ့မှာကျွန်တော်တို့ရှောင်းတခင်ခွင့်ဆိုယူလိုက်တယ်။အဲ့ရှောင်းတခင်ခွင့်ရလို့ရှိရင်ဆိုတော့တနင်္ဂနွေနေ့ကရှောင်းတခင်ပြတ်တတ်တော့ခြားချိုးချိုးတော့ပြန်ကြတော့တယ်ခင်ဗျ
။အလုပ်သမားတွေရဲ့တောင်းဆိုတဲ့အချက်9ချက်ထဲမှာဝန်ထမ်းတွေရဲ့ဆန္ဒမပါဘဲအလုပ်ဌာနပြောင်းရွှေ့ခိုင်းတာတွေမလုပ်ဖို့လုပ်ငန်းဝင်ထဲမှာထိခိုက်ဒဏ်ရာရရင်အပြည့်အဝတာဝန်ယူဝေးဖို့လုံသက်3လပြည့်ပြီးတဲ့အလုပ်သမားတွေကိုလစာတိုးပေးဖို့နဲ့စက်ယုံတွင်အလုပ်သမားအလုံးကိုလစာ2000တိုးပေးဖို့ပါဝင်ပါတယ်။လက်ရှိစက်ရုံအလုပ်သမားတွေဟာအနည်းဆုံးလစာ6000ကနေ3000အထိပြန်မြရကြတယ်လို့သိရပါဗျ။ဆန္ဒပြအလုပ်သမားကိုဝင်းမင်းကျော်ကတော့စက်ရုံတွေမှာအလုပ်ရှင်ဘက်ကလိုသူလိုစည်းကမ်းချက်တွေထုတ်နေတာကိုသဘောမတူကြောင်းပြောပါဗျ။
ကျွန်တော်တို့ဒိုးချင်တာဆိုပေမဲ့ကျွန်တော်တို့မရေသဖြင့်တောင်းလာတာမဟုတ်ဘူးလေ။ကျွန်တော်တို့ရပိုင်ခွင့်ကိုတောင်းလာဖြစ်တဲ့အတွက်ကျွန်တော်တို့မရမချင်းဆန္ဒပြတာ။ကျွန်တော်တို့အဓိကတော့သူတို့ဘက်ကတစ်ခါတည်းအကြီးကြီးစည်းကမ်းဆွဲပြီးတော့သူတို့သဘောနဲ့သူတို့ပဲနောက်ထပ်စည်းကမ်းတွေလည်းသူတို့ထုတ်လို့ရသေးတယ်ဆိုတာမျိုးကိုလည်းကျွန်တော်တို့မလိုချင်ဘူးများ။ဖြစ်သေးချင်တာကျွန်တော်တို့ဒီအလုပ်သမားတွေနဲ့လို့ရှိရင်လည်းညှိနှိုင်းပြီးတော့မှလုပ်သမားတွေတော်တူကြီးဆိုမှအချုပ်လက်စာချုပ်မျိုးပဲကျွန်တော်လိုချင်တယ
်။စက်ယုံတွင်မှာအလုသမားအချင်းချင်းခွဲခြားဆက်ဆံခံရတဲ့အခက်အခဲတွေနဲ့ပတ်သက်လို့စက်ယုံအလုသမားဒေါ်မြင့်မြင့်ကြီးကအခုလိုပြောပါတယ်
။ဒီကြီးကြပ်တရားပေါ်တော့မျက်နှာလိုက်ပါတယ်။ဘလို့မျက်နှာလိုက်လို့ဆိုတော့သူတို့အခုတထဲပဲပါတယ်လို့ဆိုလို့ရှိရင်သူတို့ကဘာမှပြစ်ချက်မယူဘူး။ကျမတို့တထဲပဲမပါဘဲနဲ့အလုသမားတွေပါတယ်လို့ဆိုလို့ရှိရင်သူတို့ကနောက်ကနေအကုန်လုံးလိုက်ကြည့်တယ်။တော်တော်ကိုအနိုင်ကျင့်တယ်။သူတို့ကိုကျမတို့ကပြန်ပြောတယ်ဆိုပြီးတော့ကျမတို့ကိုလိုက်ပြီးတော့ဖိနှိပ်တာပါ
။ဒီနေ့ဆန္ဒပြပွဲကိုမန္တလေး88မြို့ဆက်ငញ្ញမ်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကလည်းဝင်ရောက်ညှိနှိုင်းပေးတာရှိပါတယ်။88မျိုးဆက်ငញ្ញမ်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကဥကြကြောဆိုးကတော့အလုရှင်ဘက်ကအားနည်းချက်တွေရှိသလိုအလုသမားတွေဘက်ကလည်းကိုယ့်အခွင့်အရေးတွေကိုဥပဒေနဲ့အညီတင်ပြတတ်ဖို့လိုအပ်တဲ့အကြောင်းပြောပါတယ်
။စက်ရုံပိုင်ရှင်တွေနဲ့ကျမကြီးဆောင်းဆောင်းမှုလေဟိုရှာဖွေထားတယ်ပေါ့ဗျာဆရာဝန်တို့နတ်စမတို့တတ်နိုင်ဆိုသူဖြစ်အောင်လုပ်ပေးမယ်။ဒါပေမဲ့တခုတော့ရှိတာပေါ့ဘယ်နည်းဘယ်ရဲ့ကိုသူအပီစီဆောင်ရွက်ပေးပါမယ်ဆိုတဲ့ကတိတခုတော့ကျွန်တော်တို့မရခဲ့သေးဘူးပေါ့။စက်ရုံဘက်ကလည်းလိုက်ပါပြောင်းလဲဖို့တော့စူးစမ်းနေတာအလုသမားတွေဘက်ကလည်းအဓိကကအသိပညာနည်းနည်းလေးပေါ့ဗျာဥပဒေပိုင်းဆိုင်ရာလေးတွေနည်းအားနည်းချက်လေးတွေလည်းရှိတယ်ပို့ပြီးတော့နားလည်လောက်ပြင်မြင်လောက်ကျွန်တော်တို့ဖြည့်ဆည်းပေးရမယ်
ဆန္ဒပြအလုသမားတွေနဲ့အလုသမားရေးဆောင်ရွက်နေသူတချို့ဟာဒီနေ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးညှိနှိုင်းဖို့အတွက်စက်ရုံအုံချုပ်ရေးပိုင်းကိုပြောရမှာအလုရှင်ကိုအကြောင်းကြားထားကြောင်းနဲ့အလုရှင်လာမှဆွေးနွေးညှိနှိုင်းလို့ရမယ်လို့အကြောင်းပြန်ထားကြောင်းဆန္ဒပြအလုသမားတွေကပြောကြပါတယ်ရှင်